မြန်မာနိုင်ငံနေရာအနှံ့မှာဆန္ဒပြပွဲတွေသတင်းနှစ်ပတ်နီးပါးကြောင်းအရှိန်ကောင်းနေတာကြောင့်အာဏာပိုင်တွေဘက်ကထိန်ချုပ်ဖို့ကြိုးစားတာတွေလည်းရှိလာပါတယ်။ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရန်ကုန်မြို့ကအချက်ချကြတဲ့နေရာတွေမှာဆိုရင်လေလုံခြုံရေးတပ်ဖွဲ့တွေကိုအင်အားတိုးမြှင့်ချထားတာတွေ့ရသလိုမနေ့ညပိုင်းကတည်းကလမ်းတွေမှာအကာအရံအတားအဆီးတွေလှုပ်ဖို့ပြင်ဆင်တာတွေလည်းရှိခဲ့တာပါ။ဒါကြောင့်လဲဆန္ဒပြပွဲကိုတွားဖို့အစောပိုင်းမှာစိုးရိမ်ပူပန်မှုတွေရှိခဲ့တယ်လို့ဒီကနေ့စုလေဖေးရအနီးကလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကိုတန့်စင်ကပြောပါတယ
်။ဒီနေ့ကတော့မဟိုကျွန်တော်တို့ဆက်ဆက်ထွက်ကျင်တော့စိတ်ပူတော့နော်သူတို့အဲ့လိုဂျိုပြီးတော့သူတို့ညကလေးပြင်ဆင်ထားတာတွေရှိတာတော့ဒါပေမဲ့ချက်ချင်းမှုတွေပြီးသွားပါတယ်ကျွန်တော်လည်းလမ်းမှာပဲရှိသေးတယ်အဲ့တော့မရောက်သေးဘူး။ထိတွေ့မှုတော့မရှိဘူးနော်မအဲ့လိုတော့ပြောလို့ရတယ်။ဒါပေမဲ့ဒီညနေလောက်အချိန်ထိကဘယ်လိုဆက်ဖြစ်မလဲတော့မသိဘူးကျွန်တော်အခုစုလေရင်နေပြန်လာတော့တချို့အဖွဲ့ကြီးကျန်ခဲ့တဲ့အဖွဲ့ကြီးရှိတယ်နော်အဲ့လို
တန်းနဲ့ချီတဲ့လူလူကအင်အားပြဖို့လှုံ့ဆော်ပြီးမနေ့တုန်းကဆန္ဒပြပွဲမှာကားရီရင်တွေဆက်ပြက်တယ်ဆိုပြီးလမ်းတွေပေါ်မှာပိတ်ဆို့ရက်တန့်လှုပ်ရှားမှုတွေကြုံတွေ့ခဲ့ရပြီးတဲ့နောက်ရန်ကုန်မြို့ကတချို့နေရာတွေမှာရင်တွေကိုဖယ်ရှားနိုင်မဲ့ဆက်ရန်နေရာတွေကိုလည်းအာဏာပိုင်တွေကအသိပင်ဆင်ထားကြတာပါဒါပေမဲ့လည်းဆန္ဒပြသူတွေကဒီကနေ့လှုပ်ရှားမှုအတွင်းပုံစံတစ်မျိုးပြောင်းပြီးကားရီကိုနှိမ့်နိုင်မရနှိမ့်အောင်အရှိန်လျှော့မောင်းတာလူကူးမြင့်ကြမှာအုပ်စုလိုက်လမ်းကူတာမျိုးတွေနဲ့လုံခြုံရေးအာဏာပိုင်တွေဆန္ဒပြသူတွေစီအလွယ်တကူမရောက်နိုင်အောင်ပိတ်ဆို့တားဆီးတာတွေလည်းတွေ့ရပါတယ်အလုံးမစင်းတဲ့အမှုနည်းနဲ့ကန့်ကွက်တာတွေလမ်းပေါ်ထွက်ဆန္ဒပြတာတွေတည်င်းနှစ်ပတ်လောက်ကြာလာချိန်မှာတော့အာဏာပိုင်တွေဘက်ကလှုပ်ရှားမှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းလာနေတာကြောင့်ထိတ်တန့်ရင်ဆိုင်ပြဿနာမဖြစ်အောင်လည်းဆန္ဒပြသူတွေတည်ထားနေကြပါတယ်ရန်ကုန်မြို့ကဆန္ဒပြလူငယ်တအူးကတော့လုံခြုံရေးတပ်ဖွဲ့တွေနဲ့တက်နိုင်မများထိတိုက်မတွေ့အောင်ကြိုးစားနေတယ်လို့ပြောပါတယ်
။ဒီနေ့ကတော့ညီမတို့တက်နေတော့မဆုံးဘောနော်အမဟုတ်။မနေ့ကညီမတို့စတင်မှာလဲထိုင်တဲ့ဘောနော်။ဒီနေ့တော့လမ်းကြောင်းကတော့အချင်းပြပါတယ်ဒီနေ့ကလည်းလမ်းကြောင်းလေး။ပြီးတော့ညီမတို့နည်းနည်းဆော့ဆော့ပြင်လာတယ်ဘောနော်။အရှိမာတော့သူတို့ရှိသေးတယ်ဆိုတော့ဒါဆက်ဖြစ်တာလေညီမတို့မပြီးခဲ့ဘောဘူးဟုတ်ကဲ့ဟုတ်။
ရန်ကုန်မန္တလေးနေပြည်တော်အပါအဝင်မြန်မာနိုင်ငံနေရာအနှံ့မှာဒီကနေ့လဲဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးမှုတွေဖမ်းဆီးဖို့ဝန်ထမ်းထုတ်တာတွေလည်းရှိနေပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်ကတော့ညီညွတ်စွာဆန္ဒပြလှုပ်ရှားသူတွေကိုအင်အားသုံးနှိမ်နင်းတာတွေဖမ်းဆီးအရေးယူတာတွေမလုပ်ဖို့ကိုလည်းတတိပေးထားပါတယ်ရှင်။